ဒီကနေ့ဇူလိုင်လ4ရက်နေ့တနင်္ဂနွေနေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။အခု2022ခုနှစ်ဇူလိုင်လ4ရက်နေ့အမေရိကန်လွတ်လပ်ရေးနေ့အခါသမယမှာသမ္မတဂျိုးဘိုက်ဒန်အစိုးရရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေအောင်မြင်မှုရနေပြီမယ်လို့လဲအမေရိကန်ပြည်ထောင်စုတွင်းကတချို့ဒေသတွေမှာကာကွယ်ဆေးထိုးဖို့တုံ့ဆိုင်နေကြသူတွေများနေစေဖြစ်တယ်လို့ဗီဇာပြောင်းဗိုင်းရပ်စ်ကူးစက်သေဆုံးမှုလည်းဆက်ပြီးရှိနေပါတယ်။ပြီးခဲ့တဲ့နှစ်လွတ်လပ်ရေးနဲ့အလတ်ရက်နဲ့ရှင်ရင်ဒီနှစ်အတွင်းမှာတော့အလတ်ရက်ခီးသွားသူအမေရိကန်48တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးအရင်နှစ်နဲ့ရှင်ရင်40ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ
် Folks we're heading into a very different summer compared to last year
ဒီနှစ်နွေရာသီဟာဆိုရင်အရင်နှစ်နဲ့ရှင်ရင်တိတ်ကိုကွာခြားပါတယ်လို့သမ္မတဂျိုးဘိုက်ဒန်ပြောခဲ့တာပါပြီးခဲ့တဲ့2020ပြည်နှစ်တုန်းကတော့ဒုတိယတကြော COVID-19 ကူးစက်မှုကိုတိုက်ဖျက်နေရတာကြောင့်အမေရိကန်တွေအနေနဲ့လွတ်လပ်ရေးနဲ့အခမ်းအနားတွေကိုအပြည့်အဝမကျင့်ပနိုင်ခဲ့ပါဘူး။ဒီနှစ်မှာတော့အခြေအနေပြောင်းသွားပါပြီ
။ The major change that we have vaccines of course.
အဓိကအပြောင်းလဲတွေကတော့ကာကွယ်ဆေးတွေရှိလာသလို COVID-19 လူနာတွေကိုဘယ်လိုကူးရမလဲဆိုတာကိုလည်းနားလည်လာတာကြောင့်ဖြစ်တယ်လို့ဗာဂျီးနီးယားတက္ကသိုလ်ဆေးရုံး UVA ကဒေါက်တာတိုင်ဆန်ဘဲလ်ပြောခဲ့တာပါအခုချိန်ထိအမေရိကန်ပြည်သူ54ရာခိုင်နှုန်းကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးပြီးဖြစ်ပါတယ်